လူနည်းစုဘာသာဝင်တွေရဲ့အဖို့ကျူကိုယ်ဝင်မှုတွေအပေါ်ကန့်သတ်ထားတဲ့ဥပဒေလုံခြုံလုံးတွေကိုပယ်ချက်ဖို့ HRW ခေါ်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်အတင်းပိတ်ခံထားတဲ့မွတ်စလင်ဘလူးနဲ့ဘာသာရေးကျောင်းတွေကိုပြန်ဖွင့်ခွင့်ပေးပြီးအထူးသဖြင့်မွတ်စလင်ဥပုပ္ပလအတွင်းသူတို့ရဲ့စူဝေဖို့ပြုမှုတွေကိုချင်းချောက်ဟန်တာမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်အပြည့်စုံကတော့ဆက်သွယ်မြင့်မြန်းထားတဲ့ကိုသားညုံကပြောပြမှာပ
ါမေလ30ပြည့်နေ့လုံကရန်ကုန်တရီတာမြို့နယ်အတွင်းမှာအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုစုတောင်းခဲ့တဲ့ပေါ်သက်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြပါတယ်ဘလီရောဘာသာရေးကျောင်းတွေကန့်သတ်ပိတ်ပင်ထားတဲ့အချိန်တွေဟာပြဿနာရဲ့အရင်းအမြစ်ဖြစ်ပြီးတော့အထူးသဖြင့်တော့အခုလိုမျိုးဒီမွတ်စလင်တွေရဲ့ဥပုပ္ပလအတွင်းမှာသူတို့ရဲ့လွတ်လပ်စွာဝတ်ပြုစုတောင်းမှုတွေကိုအကာအကွယ်ပေးဖို့အစိုးရကိုအရှာတူကတောင်းဆိုပါတယ်။ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန့်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HRW ပြောခွင့်ရပုဂ္ဂိုလ် Phil Robinson ကဗျူရီကိုပြောပါတယ်
။ Human Rights Watch also calls for immediate action to revoke the government's discriminatory
law. ဒီဘာသာဝင်တွေရဲ့ဘာသာရေးအရာကိုးကွယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေတွေလုံထုံးလုံးကြီးတွေရုပ်သိမ်းရေးအပြင်းပြင်းဆောင်ရွက်သွားဖို့အိဇာဒဗူအဖွဲ့အနေနဲ့တိုက်တွန်းပါတယ်မွတ်စလင်ပလီတွေခရစ်ယာန်ဖျားเจ้าတွေလိုဘာသာရေးဆော်ဦးတွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေချက်ချင်းပယ်ဖျက်သင့်ပါပြီ
ပြီးခဲ့တဲ့လကုန်ပိုင်းကတကီတာမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချုပ်လမ်းမောထွက်ပြီးတော့ဝတ်ပြုတာဟာသူ့ရဲ့ဝတ်ပြုနေကြဘာသာရေးเจ้าတွေပိတ်ခံရတာကြောင့်အခုလိုလမ်းမပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအခြေရှိပါတယ်ဘာသာပေါ်ဆုံးချစ်ချည်လုံငန်းတွေလောက်ကင်နေသူဖြစ်တဲ့ကုရှိုင်းကတော့ဒါမဟုတ်ဘူးလို့မြင်ပါတယ
်။ဘာသာရေးတွေကတော့သူတို့ကဒီဘာသာရေးစာပင်ကျောင်းတွေရှိတဲ့အခါကျတော့အဲ့စာပင်ကျောင်းတွေမှာသူတို့ကဝေ့ပြုတယ်။နောက်ဝေ့ပြုရတာကလည်းအဲ့ဒါကညဘက်ကြီးဖြစ်တာ။ည၈နာရီနောက်ပိုင်းမှာ၈နာရီကနေ10နာရီလောက်အချိန်မှာသူတို့တခြားနေရာတွေသွားပြုရကြတော့လည်းသူတို့အဆင်မပြေဘူး။နောက်တာစီတမှာလာကြတော့နေတဲ့ဒီတွေကများသူတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်သူတို့ကမြို့ထဲမှာအလုပ်လာလုပ်ကြတယ်။ပြီးတော့အင်ဂျင်ပြီးတော့မှသူတို့အရင်အဝန်အနီးနားဝန်ကျင်မှာရှိတဲ့ဘာသာရေးစာသင်ကျောင်းတွေမှာဝေ့ကြည့်တယ်။အဲဒီနေ့ဆိုကြတော့ဘာသာရေးစာသင်ကျောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့သူတို့မှာဝေ့ကြည့်တဲ့နေရာမရှိဘူး။မရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ကွက်မှာရှိတဲ့ပလီမှာသူတို့သွားဝေ့ကြည့်ကြတယ်။ဒါပေမဲ့ဟိုမှာလည်းအဲဒီပလီကလူကြီးတွေလုံးဝမဆန့်တဲ့အခါကျတော့အဲမှာလူရောက်နေရကြတော့ကသူတို့ဝေ့မပြုနဲ့အင်ဂျင်သွားလိုက်ကြရတယ်ပေါ့နော်။အဲ့လိုမျိုးလူဘက်မှာကလည်းဝေးကြည့်ဖို့ကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးကြည့်မှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးကြည့်လို့မရဘူးသူကစူပေါင်းဝေးကြည့်ရတာတကယ်ဆိုကြောင်မလို့နောက်ဆုံးမှသူကဘယ်လိုမှဟိုဒီဝေးကြည့်ဖို့ပြင်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူကနေပြီးတော့စူပေါင်းဝေးကြည့်ဖြစ်နေတဲ့အခြေအနေတွေရောက်သွားကြတာပဲ
ဒီအခြေအနေနဲ့ပတ်သက်ပြီးတော့တာနာယုံကြီးဌာနကိုရောတာယူရမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကပါဆက်တယ်ပြီးနေဖြည့်ဆည်းခြင်းမရှိပါဘူးဒါလိုမျိုးလမ်းမထွက်ဝတ်ပြုရမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြီးညာခဲ့တယ်လို့ဒေသခံတူကတော့ပြောပါတယ်။ HRW ပြောခွင့်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်စုဌာနကဖြစ်စီအထူးသဖြင့်အုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတားမြစ်ပေးဖို့တောင်းဆိုပါတယ
်။ Mosques and madrasas that have been forcibly shuttered.
ဒါနဲ့ဗလီရီနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါတယ်။လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်အရာဘာသာရေးဝတ်ပြုဆူတောင်းမှုတွေပေါ်မှာအရေးယူမဲ့သို့ချိန်ချောက်ဟန်တားတာမျိုးတွေမလုပ်တင်ပါဘူး။လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ဟာတစ်ကမ္ဘာလုံးကလေးသားလိုက်နာမဲ့လူခွင့်ဤတရားဖြစ်ပါတယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့သုံးပြကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တယ်မလဲဆိုတာကိုကဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူချီတီမျိုးကိုမိထီလာမျိုးမှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ချည်ထုတ်ရှားသူကိုရှိုင်းကပြောပါတယ်။
ဟုတ်ကဲ့မိထီလာမှာကကြာတော့လေသူကအဲ့ဒီဒီခါတိုင်းလိုပဲသူကဟိုဒီခြံဝင်းထဲမှာပေါ့နော်အဲ့အိမ်ကြီးမှာသူတို့လိုမျိုးစူပေါင်းပြီးတော့မှဝေ့ကြည့်ကြတယ်။အဲ့ဒီဝေ့ကြည့်တဲ့ဟာကိုအစိုးရဘက်ကနေပြီးတော့မှဒီတားမြစ်တယ်အဲ့ဒါကိုသူတို့မန္တလေးတိုင်းကနေပြီးတော့ဆင်းပြီးတော့အဲဟိုအကွေလုံးကိုဒီညမှာဒီညဒီထပ်တစ်ခါရဲ့အဲ့ညအကြီးကျပေါ်ပြပြီးအဲ့ညအိမ်မှာဝင်းမပြရဆိုရဲစာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတာ
ပါတကီတာမျိုးနဲ့အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့ချုပ်ကတိုင်တန်းလာကြောင်းမြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပစ်ခဲ့တာပါမူလအဖြစ်တော့အဲ့ဒီကျောင်းတွေမှာစူဝေးဝိပုတာတွေလုပ်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ်HRW ကတော့လွတ်လပ်စွာဝတ်ပြုကူးကွယ်ခွင့်ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီချက်ကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေးအကူတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ